ြောင်းနိုင်ငံရဲ့ကမ္ဘာလမ်းအစပြုလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေနဲ့အာရှဒေသမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ပေါင်းစည်းမှုရှိအောင်လုပ်ဖို့အခွင့်အရေးပိုရှိနေတယ်လို့မြန်မာဒုသမ္မတဦးမြင့်ရွှေကပြောကြားသွားပါတယ်။တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ပြည်နယ်ကဘိုအာကျန်းမာရေးမှာကျင်းပတဲ့ BAF 2019အာရှဒေသဘိုအာဖိုရမ်နှစ်ပတ်လည်ညီလာခံဖွင့်ပွဲအခမ်းအနားမှာမြန်မာဒုသမ္မတအခုလိုနှိမ်ကုန်ပြောကြားသွားတာပါ။ဒုသမ္မတဦးမြင့်ရွှေကကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်မှုကိုစတင်တာကိုကြိုးစည်းဝါတစ်ခုတည်းကိုကာကွယ်တာတွေလုံးဝလက်တင်မခံထားဘူးလေအခုလိုတိုက်တွန်းသွားပါတယ်
။ Any effort to provide protectionism will not contribute in any way.
ကိုကျိုးစီဝါတခုတည်းကိုအကာအကွယ်ပြုမှုဟာကမ္ဘာစီးပွားရေးကိုဘယ်နည်းနဲ့မှအထောက်အကူမပြုပါဘူး။ဒါကြောင့်မလို့ကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်မှုဖွံ့ဖြိုးရေးနဲ့ပြည်ရင်ပြောင်းလဲရေးစီးပွားရေးဖွံ့ဖြိုးမှုအစ်တတွေခိုင်မာအောင်အားလုံးဝိုင်းဝန်းကြိုးပမ်းရေးဘက်ကိုပို့ပြီးတော့အာရုံစိုက်ဆွေးနွေးကြဖို့လိုပါတယ်လို့ဒုသမ္မတဦးမြင့်ရွှေပြောသွားပါတယ်။တရုတ်တို့အဆိုပြုထားတဲ့ပိုလန်မှာဒီအစပြုလှုပ်ဆောင်မှုနဲ့အာရှအခြေခံအစအုံရင်းနှီးမြှုပ်နှံရေးပန်း AIIB တို့ကလည်းဖွံ့ဖြိုးရေးနိုင်ငံတွေရဲ့အစအုံအခြေခံအစအုံတိုးတက်မှုရှိစေဖို့အပိုင်းမှာအများကြီးအထောက်ပံ့ဖြစ်စေနိုင်တယ်လို့လည်းပြောပါတယ်။တရုတ်အစိုးရက2013ခုနှစ်ကစတင်အစိုးပြုထားတဲ့ Belt and Road ကမ္ဘာလမ်းအစပြုလှုပ်ဆောင်မှုမှာကစီးပွားရေးဆိုင်ရာပိုလန်မှကြီးစီမံကိန်းနဲ့27ရာစုကုန်သွယ်ရေးကြောင်းပိုလန်မှကြီးစီမံကိန်းတို့ပါဝင်ပါတယ်။ဒီလမ်းတွေကိုမြန်မာနိုင်ငံကဖြတ်ပြီးတော့ဖောက်လို့ရမှာဖြစ်ပြီးတော့ဒါဟာအာရှဥရောပအာဖရိကဒေသတွေနဲ့ဟိုးရင်ကကုန်သွယ်ရေးလမ်းကြောင်းတွေတစ်လျှောက်ကနိုင်ငံတွေကြားကုန်သွယ်ရေးပုံရိပ်တစ်ခုဖြစ်လာမှာပါရှင်။